အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာဇန်နဝါရီလ20ရက်နေ့ကျရင်ကျန်းသစ်စာကျင်းပပြီးတာနဲ့ရွေးကောက်ခံသမ္မတဂျိုဘိုင်ဒန်ဟာအမေရိကန်ရဲ့သမ္မတတည်သူအဖြစ်စတင်တာဝန်ယူမှာပါရာထူးတာဝန်ပြည်ဆောင်တော်မဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဒီလအစောပိုင်းကလွှတ်တော်အဆောက်အုံထဲဝင်ရောက်ဆင်းနင်းခဲ့တဲ့ဖြစ်ရပ်နောက်ပိုင်းအမေရိကန်မှာဆိုးရတဲ့ကွဲပြားမှုတွေနဲ့ရင်ဆိုင်နေရပေမဲ့မကြာခင်စီလုံးညှို့ညွတ်လာမယ်လို့မျှော်မှန်းနေကြတာပါမိုက်ကိုဆော်လီဗန်တင်ပြပို့ထားတာကိုကျွန်မအနောက်လောက်ဆက်ပြီးတင်ပြသွားပါမယ်အမေရိကန်ပြည်ထောင်စုမှာလင်းနေတဲ့ချိန်ကျင်းပါတဲ့နိုင်ငံရဲ့အရေးအကြီးဆုံးအခမ်းအနားတစ်ခုဖြစ်တဲ့သမရကျန်းသစ်စာကျင်းပပွဲအတွက်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါပြီ။ပြည်တွင်းစစ်ကာလနောက်ပိုင်းလူမြင်ကွင်းကနေပျောက်ကွယ်နေတဲ့စစ်ဖက်တပ်ဖွဲ့ဝင်တွေကိုလည်းဝါရှင်တန်မှာတွေ့မြင်နေရပါတယ်။အောက်လွှတ်တော်ကလည်းရာထူးတာဝန်ပြည်ဆောင်တော်မဲ့သမရထရမ့်ကိုဒုတိယအကြိမ်တရားစွဲဆိုဖို့ပြင်ခဲ့တဲ့တပတ်မှာပဲမဲခွဲဆုံးဖြတ်ထားတာပါ။မစ္စတာဘာရန်ရဲ့ကျန်းသစ်စာကျင်းပပွဲဆောင်မှုကတော့အမေရိကယူနိုက်တက်အမေရိကန်စီလုံးညီညွတ်ရေးဖြစ်ပါတယ်။တည်ငြိမ်မှန်းချက်ပြည့်မီဖို့စိန်ခေါ်မှုတွေတော့ရှိပါတယ်။ကျန်းသစ်စာကျင်းပပွဲလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်များမကလုံခြုံရေးအရန်တပ်ဖွဲ့ဝင်2000ခွဲလောက်ဝါရှင်တန်ကိုရောက်နေကြတာပါ။လွှတ်တော်ရဲတပ်ဖွဲ့အကြီးအကဲဟောင်းဒဲရစ်ဂိနာကတော့လုံခြုံရေးအခြေအနေစိတ်ချရပါတယ်လို့ VOA ကိုအခုလိုပြောပါတယ်။
The planning for that has been going on for over a year as it was
when I was starting to build the new yield to be sent out there to meet your sibar. အဲဒီလုပ်ငန်းတချို့ကိုကျွန်တော်တာဝန်ယူခဲ့တာပါ။အထူးလုံခြုံရေးတပ်ဖွဲ့တွေ FBI နဲ့လွှတ်တော်ရဲတပ်ဖွဲ့ကိုအားဖြည့်ပေးဖို့အတွက်ခရိုင်တွေကနေတရားဥပဒေစိုးမိုးရေးအရာရှိပေါင်း 9,000 လောက်လည်းရောက်လာမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့သမ္မတအစ်စ်တဦးချန်တစ်စာတင်စုပွဲချောချောမွမ်းမွေ့ပြီးနောက်သွားမယ်ဆိုတာကျွန်တော်ကတော့အပြည့်အဝအယုံကြည်ပါတယ်။
ကယောဂါကလာအတွင်းကျင်းပတဲ့ဒီအခမ်းအနားဘေးကင်းလုံခြုံမှုရှိဖို့အပြင်ယောဂါမကူဆန်နိုင်အောင်လဲလူတွေခက်ခွက်ခွာနေရချထားဖို့အစီအစဉ်ထားတာပါ။အောင်ပွဲရအခမ်းအနားအတော်များများကိုလည်းအွန်လိုင်းကနေပဲကျင်းပမှာပါ။ကဘာကျော်ရုပ်ရှင်မင်နာဂျီတောင်ဖန်အခမ်းအနားမှုဖြစ်တာဝန်ယူမဲ့အခမ်းအနားတစ်ခုမှာတော့ဂျေဒီကကနဲ့ဂျနီဖာလိုပက်စ်တို့လိုနာမည်ကြီးအနုပညာရှင်တွေဖျော်ဖြေတင်ဆက်ကြမှာဖြစ်ပါတယ်။ဒီကလာအတွင်းဝါရှင်တန်မြို့ရဲကနေရအတော်များများကိုတော့ပိတ်ထားမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းပပွဲအတွက်လာရောက်တက်ကြတဲ့ထောင်ပေါင်းချီတဲ့လူတွေကိုကူစားပြုတဲ့အနေနဲ့ဆိုပြီးနိုင်ငံတော်အလံတို့ကိုလည်းလွှင့်ထူထားကြတာပါ။ပြည်နယ်မြို့တော်တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့အတွက်ပြည်နယ်90မှာရှိတဲ့စစ်တော်အဆောက်အုံတွေကိုလည်းလုံခြုံရေးတွေတွန်းမြင့်ချထားရတာပါ။ရသလိုကောက်ယူထားတဲ့လူလူသဘောထားစစ်တပ်တွေအရအမေရိကန်ပြည်သူ၄ပုံ၃ပုံလောက်လာမယ့်အတွင်းအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုစိုးရိမ်နေကြတာတွေ့ရပါတယ်။ပြည်သူတွေရဲ့လိုအပ်ချက်နဲ့ကင်းကွာနေတဲ့နိုင်ငံရေးသမားတွေကြောင့်တင်းမာမှုတွေပိုတိုးလာတယ်လို့လည်းအမျိုးသမီးတစ်ယောက်ကအခုလိုပြောပါတယ
်။ And I think that people often get really disconnected from the community.
နိုင်ငံရေးသမားတွေကသူတို့ကိုစားပြုထားတဲ့လူမှုအသိုင်းအဝိုင်းရဲ့လိုအပ်ချက်တွေနဲ့တခါတလေလုံးဝကင်းကွာသွားတတ်ကြတယ်လို့ထင်ပါတယ်။ကျမကတော့နိုင်ငံရေးစနစ်ပျက်စီးနေပြီလို့ထင်ပါတယ
်။လီမယ်ရီဖြစ်ကြတဲ့လော်ရာနဲ့လင်ဒါတို့ကတော့တငယ်ချင်းတွေဖြစ်ကြပေမဲ့လည်းနိုင်ငံရေးခံယူချက်တော့ကွဲပြားကြပါတယ်။ဒါပေမဲ့လည်းသူတို့နှစ်ယောက်စလုံးသဘောတူတာတခုတော့ရှိပါတယ်။အမေရိကန်ပြည်သူပြည်သားအလုံးစီလုံးညီညွတ်မှုရှိရမယ်ဆိုတဲ့အချက်ပါ။နေရာရင်းနဲ့သူတွေရောလက်ဝက်ဖက်ရင်းနဲ့သူတွေကပါအစွန်းရောက်လို့နေလို့သူတို့နှစ်ယောက်စလုံးကထင်မြင်ယူဆနေတာပါ။မစ္စတာဘိုင်ဒန်ရင်ဆိုင်ရမယ့်စင်ကိုချက်တွေထက်မှာတော့ရန်လုံးနေတဲ့မြောက်ကိုရီးယားနိုင်ငံအရေးကိစ္စလည်းပါဝင်ပါတယ်။မြောက်ကိုရီးယားကလက်တလုံးကျင်းပခဲ့တဲ့စီးရီးပြအခမ်းအနားမှာလက်နက်သစ်တွေကိုအစိုးရပိုင်းရုပ်သံကနေထုတ်လင်းပြသသွားတာပါ။ပြည်ရင်းစင်ကိုချက်တွေထဲမှာဆိုရင်တော့ကိုဗစ်ရောဂါကူးစက်မှုတွေတချိန်ထိုးတက်လာနေတာ။အလုပ်လက်မဲ့ဥယျာဉ်တိုးလာနေတာနဲ့နိုင်ငံရေးအရာကွဲပြားမှုတွေပါဝင်ပါတယ်။
Important thing is we want to move.
ကောလိပ်ပါမောက်ခတူဖြစ်တဲ့အန်ဝါဟကလည်းပြည်သူတွေရှေ့ဆက်သွားဖို့ဆန္ဒရှိနေကြပါတယ်လို့ပြောပါတယ်။အမေရိကန်ပြည်သူပြည်သားအတော်များများကလည်းမစ္စတာဘဒန်အစိုးရလက်ထက်မှာနိုင်ငံစီလုံးညီညွတ်လာဖို့အကောင်းမြင်မျှော်လင့်နေကြတာဖြစ်ပါတယ်။ကျမနိုင်ငံလာပါ